ကာလာအတော်ကြာငြိမ်သက်နေခဲ့တဲ့ကချင်ပြည်နယ်မှာဒီရပိုင်းတွင်အစိုးရတပ်မတော်နဲ့ KIA ကချင်တပ်ဖွဲ့အကြတိုက်ပွဲဖြစ်ပွားရဆိုတဲ့သတင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာစစ်ဆောင်ဦးရေထပ်မံတိုးမြင့်လာတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစော်ပါအစိုးရတက်တဲ့ KIA ကြားဗမော်မြို့အနောက်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးညော်ဘူးကတီးပြုတ်ခဲ့ပေမဲ့မနေ့တုန်းကဖြစ်စဉ်နဲ့ပတ်သက်ပြီးအသေးစိတ်မသိရသေးကြောင်းပြောပါတယ
်ဗမော်မြို့ရဲ့အနောက်ဘက်ပေါ့နော် PLD ရဲ့အနောက်ဘက်ကျွန်တော်တို့ KIA နဲ့တော့တိုက်ရင်းငါးနေနေဖြစ်ပါတယ်အဲ့ဒါမနေ့ကမနေ့ပိုင်းပေါ့နော်တခါဒီကြည့်တွေ့ရင်းစတိုက်ပွဲဖြစ်တာညနေလေတစ်ခေါက်တော့ပြန်ဖြစ်တယ်လို့ကြားတယ်ဒါပေမဲ့ဒီအောက်ခြေတည်းမဖြစ်ဘူးတော့ခုတစ်ခါတော့ဘာမှမကြားရသေးပါဘူးကျောတို့ကြားရတာတော့တမတော်စားတွေကတော့ဒီဗမော်ဘက်ကနဲ့တိုင်းရင်းငါးနေနေဘက်မှာထုတ်လာလို့ခုခံတိုက်ပွဲတွေပေါ့နော်အဲ့ဒါဖြစ်တယ်ဆိုတော့တတိနောက်ပဲကျွန်တော်တို့ကြားပါတယ
်တမတော်ဘက်ကအင်အား60ဝန်းကျင်ရှိကြောင်းပြောဆိုပါတယ်တမရောသတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်မှုဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ VOA ကိုပြောပါတယ
်။မမော်မျိုးရဲ့နောက်ဖက်မှာကျွန်တော်တို့ဖြစ်ပြီးတိုက်ပွဲဖြစ်ပွားတယ်လို့ပြောထားတယ်။ဖြစ်ပြီးတိုက်ပွဲဖြစ်ပွားတာလို့မရှိဘူး။အဲမှာတမရောကစစ်ကြောင်းပေါ့နော်။ကျွန်တော်တို့အင်းဒီထဲမှာတုံ့ပြန်ဆောင်ရွက်တင်နေမိုင်းနင်းပြီးကြတာရှိတယ်။ဖြစ်ပြီးတချို့ဒဏ်ရာရှိသွားပါတယ်ကွ
။ဒီလ22ရက်နေ့ကတော့လွယ်ကျယ်မျိုးအနီးမှာ KIA ကဖွင့်ထားတဲ့ COVID-19 စစ်ဆေးရေးဂိတ်ကိုအစိုးရတပ်ကဖယ်ရှားခဲ့တာကြောင့်နှစ်ဖက်ကြားတင်းမာမှုတွေဖြစ်ခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့တယ်လို့ဒီလအတွင်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နဲ့ကော့ခိုင်ဘက်မှာအစိုးရတပ်နဲ့ KIA ကြားမှာတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်ခဲ့ပါတယ်။ KIA အဖွဲ့ဟာတနိုင်ငံလုံးအပိယစာချုပ် NCA ကိုလက်မှတ်ရေးထိုးမထားတဲ့အဖွဲ့ဖြစ်တယ်လို့အခြား NCA လက်မှတ်မရေးထိုးသေးတဲ့ TNLA တအမ်းပလောင် MNDA ကိုက AA ရခိုင်စတဲ့အဖွဲ့တွေနဲ့အတူ bilateral call နှစ်ဖက်ပိယစာချုပ်လက်မှတ်ရေးထိုးဖို့အတွက်ဆွေးနွေးနေတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်တွင်းကတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ NCA လက်မှတ်ရေးထိုးထားတဲ့ RCSS ခေါ်ရှမ်းပြည်တပ်မတော်တောင်ပိုင်းအကြားမှာတိုက်ပွဲတွေဇက်တိုက်ဆူသလိုဖြစ်ပွားခဲ့တာကြောင့်ဒေသခံတွေဟာနေရက်စွန့်ခွာတင်းရှောင်နေရပါတယ်။29ရက်နေ့မှာစစ်ရှောင်900လောက်ရှိခဲ့ရာကဒီကနေ့မှာတော့900လောက်အထိရောက်ရှိလာကြောင်းစစ်ရှောင်တွေကိုတွားရောက်ကူညီနေတဲ့ကြောင်မဲမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းဝင်းကပြောပါတယ်။
ကျောင်းချင်းနေရတော့90%တော့ပန်းကဘုံကျောင်းမှာအယောက်100ကျော်နဲ့နောင်ပင်အောင်သမယုံမှာတော့400ဝန်းကျင်တော့ရှိပြီပြီးလို့ရှိရင်ဟိုဟာနောင်ကန်ဘုံကြီးကျောင်းမှာက80ကျော်တော့ရှိတယ်သူတို့ရဲ့စားရေးတောက်ရေးတော့အဓိကတော့ပရာဟိတပါနော်လူမှုရေးခွဲစည်းကြီးကလာရောက်ကုန်မှုရာရှိတယ်လောချာတော့နေရာထိုင်ခင်းမှာအဓိကတော့ဟိုနောင်ပင်မှာဆိုလို့ချင်းနေစက်သေးတော့နော်
အစိုးရရဲ့ကြောင်မဲခရိုင်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကစစ်ရှောင်မိသားစုတစုကိုအိမ်ထောင်သုံးပစ္စည်း၉မျိုးလာရောက်လှူဒါန်းထားကြောင်းနဲ့ဒီကနေ့မှာတော့တိုက်ပွဲထပ်မံဖြစ်ပွားတာမကြားရကြောင်းပြောပါတယ်။လက်ရှိကချင်နဲ့ရှမ်းမှာဖြစ်နေတဲ့တိုက်ပွဲတွေကတော့အစိုးရနဲ့ NCA လက်မှတ်ချုပ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြငင်းချင်းညီလာခံစတင်ဖို့ပြင်ဆင်နေချိန်မှာဖြစ်ပွားနေတာလည်းဖြစ်ပါတယ်။ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။